အစ်ဂျစ်နိုင်ငံမှာလူထုကအကြီးကျယ်ဆန္ဒပြလို့လွန်ခဲ့တဲ့သတင်းနှစ်ပတ်နီးပါးကပဲစစ်တပ်ကအာဏာသိမ်းပြီးတော့အစ္စလာမ်ဝါဒီသမ္မတမိုဟာမက်မော်စီရာထူးကဖြုတ်ချပြီးကြတဲ့ကပထမဦးဆုံးအကြိမ်ဖြစ်တဲ့စစ်တပ်ကထောက်ခံတဲ့ကြားရက်ခေါင်းဆောင်တွေရဲ့ရှေ့မှောက်မှာဝန်ကြီးအဖွဲ့ကျန်းသစ္စာအကြိမ်ဆိုခဲ့ပါတယ်။ညာတော့ကလုံခြုံရေးတပ်ဖွဲ့တွေနဲ့မစ္စတာမော်စီကိုထောက်ခံသူတွေအကြားမှာတိုက်ခိုက်မှုတွေဖြစ်ပွားလို့လူ9ဦးသေဆုံးပြီးတော့လူ260ကျော်ဒဏ်ရာရပြီးသွားတဲ့နောက်အင်္ဂါနေ့မှာပဲအခုလိုမျိုးဖြစ်ပေါ်တိုးတက်မှုတွေတွေ့ရတာပါ။အခုအစိုးရအသစ်မှာလွတ်လပ်တဲ့အတွေ့အခေါ်ရှိသူတွေတက်သည့်ပညာရှင်တွေအများစုပါဝင်ပြီးတော့ဂျားဖြတ်ဝန်ကြီးချုပ်ဟာဆမ်အယ်ဘီဘလာဝီကဦးဆောင်တာပါဂျားဖြတ်ဝန်ကြီးအဖွဲ့ထဲမှာအရင်အစိုးရအဖွဲ့ဝင်ဟောင်း9ဦးပါဝင်ပြီးတော့မစ္စတာမော်စီကိုဖြုတ်ချခဲ့တဲ့စစ်တပ်အကြီးအကဲအက်ဒယ်ဖာတာအယ်စီစီကိုလည်းကာကွယ်ရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်ဖြစ်တဲ့ခန့်အပ်ထားပါတယ်ကျမရေးပြန်ကြားရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးတွေနေရာမှာတော့အမျိုးသမီးတွေကိုခန့်အပ်ခဲ့ပါတယ်ဒီဝင်ကြီးအဖွဲ့အစ်ထက်မှာအစ္စလာမစ်ပါတီဝင်တွေတယောက်မှမပါဝင်ပါဘူး။မစ္စတာမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ရဲ့အဖွဲ့ဝင်တွေကိုဝင်ကြီးအဖွဲ့မှာခန့်အပ်ဖို့ကမ်းလှမ်းခဲ့တယ်လို့ဂျားဖြတ်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူကတော့ပြောတာပါ။ဒါမဲ့လည်းမွတ်စလင်ညီကိုရောများအဖွဲ့ရဲ့ထိပ်တန်းအရာရှိသူကတော့အဲ့လိုမျိုးကမ်းလှမ်းတာမျိုးမရှိဘူးဆိုပြီးတော့ညင်းဆိုပြီးတော့ဂျားဖြတ်အစိုးရဟာတရားမဝင်ပါဘူးဆိုပြီးတော့ပယ်ချပါတယ်။စစ်တပ်ကထောက်ခံတဲ့လုပ်ငန်းစဉ်မှာမပါဝင်ဘူးလို့မွတ်စလင်ညီကိုရောများအဖွဲ့ကပြောနေပြီးတော့မစ္စတာမော်စီသမ္မတရာထူးပြင်ရတဲ့အထိဆက်ပြီးတော့ဆန့်ကျင်သွားမယ်လို့ကြုံဝါထားပါတယ်ရှင်။